အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကန်ဟာဒေသရင်းနိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ဒီကနေ့ပဲအစ္စရေးကိုနောက်တစ်ခေါက်ပြန်ရောက်လာပါတယ်။အစ္စရေးကိုပြန်မလာခင်မှာတော့လိုအပ်သူတွေကိုကုလသမဂ္ဂကနေအကူအညီပေးနိုင်အောင်ဂါဇာဒေသကိုဝင်ခွင့်ရရေးအီဂျစ်နိုင်ငံနဲ့အတူကြိုးပမ်းနေတယ်ဆိုပြီးတော့ပြောပါတယ်။ဘာရိန်း၊အီဂျစ်ဂျော်ဒန်ပါလက်စတိုင်းအာဏာပိုင်အဖွဲ့နောက်ကာတာဆော်ရီအာရေဗီးယားနဲ့အာရဗ်စော်ဘွားများပြည်တော်စု UAE ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့အချိန်မှာတော့ဟားမတ်စ်တွေကိုတိုက်ခိုက်နေတဲ့အစ္စရေးကိုအမေရိကန်ကအားပေးထောက်ခံကြောင်းပြောခဲ့ပါတယ်
။ Israel has the right, indeed it has the obligation to defend itself against these attacks from Hamas and
Israel နေနဲ့ Hamas တိုက်ခိုက်မှုကိုခုခံကာကွယ်ပိုင်ခွင့်ရှိတယ်လို့နောင်တမျိုးအလားတူမကြုံရအောင်လဲကြိုးပမ်းမှုတာဝန်ရှိပါတယ်လို့အီဂျစ်သမ္မတ Abdel Fattah el-Sisi နဲ့တွေ့ဆုံပြီးမှသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောသွားတာဖြစ်ပါတယ်။အီဂျစ်သမ္မတကတော့ဂါဇာဒေသမှာ Israel ရဲ့စစ်ဆင်ရေးတွေဟာခုခံကာကွယ်ပိုင်ခွင့်ထက်ကျော်လွန်ပြီးတော့အပြစ်ပေးရရောက်နေပါတယ်လို့ဝင်ကြီးဘလင်ကန်နဲ့တွေ့ဆုံတဲ့အခါမှာပြောခဲ့တဲ့အကြောင်းအီဂျစ်နိုင်ငံပိုင်သတင်းတွေမှာဖော်ပြပါတယ်။အီဂျစ်သမ္မတရဲ့ပြောဆိုချက်ကတော့အာရဗ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုတွေအတွင်းအပြင်းထန်ဆုံးမှတ်ချက်တစ်ခုလည်းဖြစ်ခဲ့ပါတယ်ရှင်။